အော်တိုဝါလာ၁၀ရက်နေ့ဟာမြောက်ကိုရီးယားနိုင်ငံရဲ့လက်ရှိအာဏာရအလို့သမားပါတီတည်ထောင်ခဲ့တဲ့82နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပြီးအခုရက်ပိုင်းအတွင်းဒုံးကျည်စမ်းသပ်ပြစ်လွတ်မှုတွေထပ်ပြီးလှုပ်လှိဦးမယ်ဆိုတဲ့ခန့်မှန်းချက်တွေလည်းထွက်ပေါ်နေတာပါဒီအချိန်မှာပဲမြောက်ကိုရီးယားနဲ့ရင်ဆိုင်မှုအစဉ်အသင့်ပြင်ထားကြလို့အမေရိကန်တပ်စစ်တပ်ရဲ့ခေါင်းဆောင်တွေကသူတပ်ဖွဲ့ဝင်တွေကိုပြောကြားထားပါတယ်ဒီအကြောင်း VOA သတင်းတော် Victor Victory ရဲ့သတင်းပေးပို့ချက်ကိုကိုကျော်အောင်လင်းပြောပြမှာဖြစ်ပါတယ်
မြောက်ကိုရီးယားနဲ့စီးရဲရင်ဆိုင်မှုအစဉ်အသင့်ပြင်ထားကြလို့အမေရိကန်ကာကွယ်ဝင်ကြီး Jim Mattis ကအမေရိကန်တပ်ဖွဲ့တွေကိုပြောဆိုခဲ့ပြီးတော့နောက်တစ်ရက်ကြာမှာပဲအမေရိကန်ကြီးတပ်စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီး Mark Milley ကအရေးပေါ်အခြေအနေအတွက်စီးရဲပြင်ဆင်မှုအနေနဲ့အမေရိကန်တပ်ဖွဲ့တွေဟာဆူးရှပြတ်သားတဲ့အာရုံစိုက်မှုနဲ့ရှိနေကြရမယ်လို့အမေရိကန်ကြီးတပ်နှစ်ပတ်လည်နေ့အခမ်းအနားမှာမနေ့ကပဲပြောဆိုခဲ့ပါတယ်အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့နှစ်ဦးကြားစကားလုံးတွေနဲ့တိုက်ခိုက်နေမှုတွေတနေ့တခြားပြင်းထန်လာနေခဲ့တာနဲ့အတူနိုင်ငံသားတင်းမာမှုတွေဟာလည်းပို့ပြီးတော့မြင့်တက်လာနေလို့အခြေအနေတွေဒီတက်ပို့ပြီးတော့ဆိုးလာမဲ့အရေးကိုနိုင်ငံတကာကစိုးရိမ်နေကြပါတယ်တရုတ်နဲ့ရုရှားနိုင်ငံတွေကလည်းအခြေအနေတွေကိုထိန်းသိမ်းထိန်းလှုပ်ကြဖို့တင်းနာနေတော့ကပဲတီးကြစီပြောဆိုခဲ့ကြပါတယ်နိုင်ငံတကာလေးလာမှုတွေကိုလှုပ်ဆောင်နေတဲ့ Washington DC ခြေစိုက် Atlantic Council ကအကြီးတန်းအဖွဲ့ဝင် Robert Manning ကတော့သမ္မတ Trump ရဲ့ Twitter ရေးသားမှုတွေကအခြေအနေတွေကိုပို့ပြီးတော့စိုးဝါးလာစေတယ်လို့ယူဆပါတယ
် The job of the military is to plan for contingencies. That's their job. So
စစ်တပ်ရဲ့လူကအရေးပေါ်ရင်ပေါ်သလိုစုဆောင်ဆောင်ရွက်ရတာမျိုးပါဒါကစစ်တပ်ရဲ့တဘာဝပါဘာမှထူးပြီးတော့ပူပင်နေရမယ့်ကိစ္စမျိုးမဟုတ်ပါဘူးမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကစီရေးအရအတင်းပြင်ဆင်ထားတဲ့ကိစ္စမျိုးလုပ်လာခဲ့တာနှစ်တည်းတော်တော်ရှားပါပြီအဆန်းမဟုတ်ပါဘူးပြဿနာကိုပိုးပြီးတော့စိုးသွားစေတာကနိုင်ငံရေးဝန်ကြီး Rex Tillerson တရုတ်နိုင်ငံကိုတွားပြီးတော့မြောက်ကိုရီးယားကိုတရုတ်ကနေတဆင့်ဖိအားတွေပိုးပြီးတော့ပေးအောင်စီယုံပြောဆိုနေတဲ့အချိန်မှာသမ္မတဒေါ်နယ်ထရန့်ကတွစ်တာကနေပြီးတော့ရေးသားနေတာတွေကဘာမှအထောက်အကူမဖြစ်ပဲတက်တက်အချိန်ဖြုန်းရရောက်ပါတယ်
။တကယ်တမ်းသမ္မတထရန့်ကိုတကယ်လုံနိုင်စွမ်းရှိတဲ့လူလို့မြောက်ကိုရီးယားဘက်ကမြင်မုံမရဘူးလို့လဲရောဘတ်မန်နင်းကဆိုပါတယ်
။ North Korea and China are viewing Trump as a kind of a paper tiger.
မြောက်ကိုရီးယားနဲ့တရုတ်နိုင်ငံတွေကသမ္မတထရန့်ကိုဟန်မဲရှိတဲ့စက်ကူကြားတကောင်ပဲလို့မြင်နေကြတာပါ။သမ္မတထရန့်ကဒီလိုမျိုးတွေဆက်ပြီးတော့ပြောနေသေးတယ်။မြောက်ကိုရီးယားကလည်းဒုံးကျည်နဲ့နျူကလ িয়ার လက်နက်တွေဆက်ပြီးတော့စမ်းသပ်ပြနေမှာပါပဲ။တရုတ်နိုင်ငံကလည်းထိုနည်း၎င်းပဲသမ္မတထရန့်ကကုန်သွယ်ရေးပိတ်ဆို့မှုတွေလုပ်မယ်။တရုတ်ရဲ့သွင်းကုန်တွေအခွန်တွေတိုးကောက်မယ်စသဖြင့်ပြောနေတာပါပဲ။တကယ်လဲထိထိရောက်ရောက်ဖြစ်မလာပါဘူး။သမ္မတထရန့်ကဒီကိစ္စတွေဘလောက်အလေးနဲ့ရှိနေသလဲ။သမ္မတထရန့်ရဲ့ပြောဆိုချက်တွေတခြားနိုင်ငံတွေကဘလောက်အလေးနဲ့ထားနေကြသလဲဆိုတာကတကယ်တမ်းအသေးချာသိဖို့လိုနေတဲ့ကိစ္စတွေပါ။
မြောက်ကိုရီးယားကမစ်ဆိုင်းဒုံးကျည်ပြစ်လွတ်မှုတွေနဲ့နျူကလ িয়ার ဆန်းသတ်မှုတွေကိုဆက်ပြီးတော့လုပ်နေတာကြောင့်ကုလသမဂ္ဂကအရေးယူပိတ်ဆို့မှုတွေကိုတစ်ခုပြီးတစ်ခုချမှတ်ထားပါတယ်။ဒီလိုပိတ်ဆို့မှုတွေလုပ်နေတဲ့ကြားကပဲကြောင်မီးသွေးနဲ့တခြားတားမြစ်ကုန်ပစ္စည်းတွေကိုနိုင်ငံသားတင်ပို့မှုတွေကိုမြောက်ကိုရီးယားဘက်ကဆက်ပြီးတော့လုပ်နေတာကြောင့်မြောက်ကိုရီးယားပိုင်းကုန်တင်တင်မော၄စီးကိုဘယ်နိုင်ငံရဲ့ကမ်းခွန်မှစိုက်ကပ်ခွင့်မပြုဘူးလို့တင်းနာနေတော့ကပဲကုလသမဂ္ဂကထပ်ပြီးတော့တားမြစ်လိုက်ပါတယ်။ဒီလိုဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားဘက်ကတုံ့ပြန်မှုတွေတော့လောလောဆယ်မှာဘာမှမတွေ့ရသေးပါဘူး။